အရသာအစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားမှုကြောင့်လက်ရှိဖမ်းဆီးထိန်းသိမ်းခံရသူပေါင်း300နီးပါးရှိနေပြီးပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာ90ကျော်ဖမ်းခံခဲ့ရတယ်လို့
ဒီရတ္တအစိုးရနဲ့လွတ်တော်အနေနဲ့ဒါကိုအလေးထားဆွေးနွေးဆောင်ရွက်တင်တယ်လို့လည်းတိုက်တွန်းပါတယ်မဆူမောင်ကအသေးစိတ်ပြောပြမှာပါရှင်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ဦးဆောင်တဲ့ရတ္တအစိုးရလက်ထက်မှာ2019ခုနှစ်ဖေဖော်ဝါရီလကုန်အထိမြန်မာနိုင်ငံတဝန်းမှာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူပေါင်းက292ဦးအထိရှိနေပါတယ်အဲ့ဒီထဲကမှာထောင်နဲ့ကြခံရပြီးအကျဉ်းကြခံနေရသူပေါင်းက86ဦးရှိပြီးတော့ ထောင်ထဲမှာအထိမ့်သိမ်းခံထားရပြီးတရားရင်ဆိုင်နေရသူပေါင်းက65ဦးအထိရှိနေတာဖြစ်ပါတယ်။တရားနှစ်ဆက်တူကတော့ထောင်ပြင်ပကနေတရားရင်ဆိုင်နေရတဲ့အခြေအနေဖြစ်တဲ့အကြောင်းမြန်မာနိုင်ငံတွင်းကနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူတွေရဲ့နောက်ဆုံးအခြေအနေကိုနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းအတွေ့အမှုကိုတိတ်နိုင်ကအခုလိုပြောပြပါတယ်။ဒီနိုင်ငံရေးလှုပ
ားစုဖန်စီဖြစ်ခြင်းခံနေရတာဖြစ်တယ်ထူးခြားချက်အနေနဲ့ကတော့တိုင်းသားလူပေါ့တချင်ပြည်နယ်မှာအခုပမောထောင်မှာရှိတာပေါ့ဟိုဒီ49ခုကအစုလိုက်ကြတိုင်းဖန်စီခံရတယ်ပြီးကြဲလာ90ခုကဆိုလို့ရှိရင်ဒီလူစိတ်ရနေပြီးတော့အစုလိုက်အပြောလိုက်ဖန်စီခံရတယ်ရှိတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာတော့လူ90ကျော်ဖန်ခံခဲ့ရပြီးထူးခြားချက်အနေနဲ့ကတော့ဒီဖန်ခံခဲ့ရတဲ့90ဟာဒေသခံတိုင်းရင်းသားတွေဖြစ်ပါတယ်သူတို့ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာဆိုရတက်တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်သွယ်တယ်ဆိုပြီးဖန်စီခံခဲ့ရတာဖြစ်ပါတယ်ဒီလိုမျိုးစီးရဲမတည်ငြိမ်မဲ့လုံခြုံရေးဆိုးရတဲ့အနေအထားမှာတရားမဝင်အသင်းဖွဲ့စည်းတွေနဲ့ဆက်သွယ်တယ်ဆိုပြီးအခုလိုဖန်စီထိန်းသိမ်းခံရတဲ့အနေအထားဟာအင်မတန်မှဆိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့လည်းကိုတိတ်နိုင်ကပြောပါတယ
်စစ်ပူနေတဲ့စစ်သားတွေရဲ့နောက်ဆက်သွယ်အနေနဲ့ဟိုကျွန်တော်တို့အခုအစိုးရဘက်ကလည်းဖန်စီထိန်းသိမ်းမှုတွေရှိပြီလို့ပဲတိုင်းသားလက်နက်ကိုင်အဖွဲ့လေးတိတိဆက်လေးရတယ်ဖန်စီထိန်းသိမ်းမှုတွေများလာတာကိုကျွန်တော်တို့တွေ့ရတယ်ဒါကျွန်တော်နိုင်ငံအတွက်တော်တော်ကိုဆိုးရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်လာရင်ဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်
ဒီမိုကရေစီလမ်းကြောင်းဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်းမှာဒီမိုကရေစီနီးလမ်းမကျဥပဒေပုံမှားတွေနဲ့ဖမ်းဆီးထိန်းသိမ်းအရေးယူမှုတွေလုပ်နေတာဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိခိုက်စေနိုင်တဲ့အတွက်အစိုးရအနေနဲ့ရောလွှတ်တော်အနေနဲ့ပါအမြန်ဆုံးပယ်ဖျက်ပြင်ဆင်စီစစ်တင်တယ်လို့လည်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကအကြံပြုပါတယ
်။နိုင်ငံရေးနဲ့ဆက်ဆက်ပတ်သက်နေတဲ့ကျွန်တော်တို့ဥပဒေတွေပေါ့အဲ့ဒါလေးကိုကျင့်ဆင်ဖို့လိုပါတယ်။တချို့ပုံမှန်လေးကိုပယ်ဖျက်ဖို့လိုတာဖြစ်ပါတယ်ဒီတော်စုလွှတ်တော်ကလည်းဒီပုံမှန်လေးနဲ့ပတ်သက်ပြီးဥပဒေနဲ့ပတ်သက်ပြီးတော့အများဆုံးတန်လျင်စီစစ်သိတယ်လို့ကျွန်တော်တို့မြင်ပါတယ
်မြန်မာနိုင်ငံတွင်းမှာလက်တလောဖမ်းဆီးထိန်းသိမ်းမှုတွေတရားစွဲဆိုအရေးယူမှုတွေနဲ့အများဆုံးရင်ဆိုင်နေရတာကတော့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားခွင့်ကိုအဟန့်အတားဖြစ်စေတဲ့ပုံမှန်66ကားကြီးဖြစ်ပြီးလေယာဉ်မြေသိအရေးနဲ့ပတ်သက်လို့လည်းလေသမားအများစုဟာတရားစွဲဆိုခံရတယ်လို့ဖမ်းဆီးထိန်းသိမ်းခံရတဲ့အနေအထားဖြစ်ပါတယ်အနန္ဒီဆိုရအနေနဲ့အမျိုးသားပြည်လဲတင်မြင်ရေးနဲ့တရားဥပဒေစိုးမိုးရေးကိုဦးစားပေးဆောင်ရွက်နေပေမဲ့လို့စီရေးပြိပခါတွေဖြစ်နေတဲ့တိုင်းရင်းဒေသတွေကတိုင်းရင်းသားတွေဟာမတရားဖမ်းဆီးချုံနောက်ခံနေရတဲ့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတဲ့အနေအထားဟာစိုးရိမ်စရာကောင်းတာကြောင့်အစိုးရအနေနဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်တဲ့အခြေခံဥပဒေပြင်ဆင်ရေးဦးစားပေးလှုံ့ဆော်ပြီးနိုင်ငံရေးကြောင့်ကျင်းကြခံနေရသူဖမ်းဆီးထိန်းသိမ်းခံနေရသူအလုံးကိုလွှတ်ပေးဖို့ကိုလည်းနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင်